America in Burmese.
မင်္ဂလာညနေခင်းမှာသွားရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်မတ်လ16ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်။ဒီညနေခင်းစီစဉ်မှုကကျွန်မစုမုံပါရှင
်။ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေမှာတော့နယူးဇီလန်နိုင်ငံကမွတ်စလင်ပြည်နှစ်ခုမှာလူ49ယောက်သေဆုံးခဲ့ရတဲ့ဆုလိုက်ကျွန်းလိုက်ပစ်ခတ်မှုမှာအဓိကတရားခံဖြစ်တဲ့သူကိုဒီနေ့ရုံးထုတ်ပါတယ်။ပြည်တော်စမှုတွေကြုံခဲ့ရတဲ့ဘဝင်းလင်အမျိုးသားတွေအတွက်အစင်းမြင့်ဆော့ဖွဲတွေကိုမကြခင်ထုတ်လုပ်တက်ဆင်မှုရှိနေတဲ့ကြောင်းဒီနေ့ထွက်ပေါ်နေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒီသတင်းသတင်းတွေကိုတော့ကိုရန်နိုင်တဲ့အတူကြီးညာပြီးတော့မှာပါ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းလွှာတွေကတော့ရခိုင်တိုင်းဒေသလက်နက်ကိုင်တပ် AA နဲ့မြန်မာအစိုးရစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်နေချိန်မှာပဲချင်းညီနဲ့ပလောဝမြို့နယ်ထဲမှာတော့တင်းမော်တစည်းအပစ်ခတ်ခံရရပါတယ်
။ဒါတင်းပေါ်နဲ့လာပေါ်တဲ့အချိန်မှာဒီရခိုင်တင်းမော် AA ကဒီမနက်ချင်းနိုင်လေးစင်းလာလို့ရှိနေအေးမော်
ဒီကြောင်ပြေဆုံးတဲ့အတူရခိုင်ပြည်နယ်ထဲမှာလည်းပစ်ခတ်တိုက်ခိုက်မှုတွေဖြစ်နေတဲ့အကြောင်းအသေးစိတ်နောက်ပိုင်းမှာနားဆင်ရပါမယ်။နောက်ရခိုင်ကနေထွက်ပြေးလာတဲ့ရိုဟင်ညာဒုက္ခသည်တွေကိုဘင်္ဂလားဒေ့အစိုးရဘက်ကလာမယ့်ဧပြီလထဲမှာတော့ပင်လယ်ထဲကကျွန်းကျွန်းကိုပို့ဆောင်ပေးဖို့စီစဉ်နေပေမဲ့ရိုဟင်ညာဒုက္ခသည်တွေဘက်ကလုံးဝလက်မခံကြတဲ့အကြောင်းသတင်းနဲ့အတူအိန္ဒိယထိုင်းနိုင်ငံမှာတော့မနေ့ဖြန်တနင်္ဂနွေဒီလာမယ့်တနင်္ဂနွေနေ့မတ်လ24ရက်နေ့မှာကျင်းပမယ်အထွေထွေရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေရဲ့ကိုယ်စားလှယ်လောင်းတွေကဒီမဲဆွယ်စည်းရုံးနေကြတဲ့အကြောင်းသတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့စနေညနေခင်းရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
နယူးဇီလန်နိုင်ငံ Christchurch မြို့ကမွတ်စလင်ဗလီနှစ်ခုမှလူ49ယောက်သေဆုံးခဲ့တဲ့အစုလိုက်ပြုံလိုက်ပစ်ခတ်မှုမှာအဓိကတရားခံဖြစ်သူကိုဒီနေ့ပဲရုံးထုတ်ပါတယ်။လူပြည်မျိုးသားရေးဝါဒီဖြစ်သူကိုယ်သူကြီးညာထားတဲ့အသက်28နှစ်အရွယ်အော်စတြေးလျနိုင်ငံသား Brenton Tarrant ကိုလက်နက်ကင်ဆောင်နှစ်ယောက်ကခြံရံပြီးရုံးထုတ်ခဲ့တဲ့ Christchurch တရားခွင်မှာတော့တရားသူကြီးကလူသတ်မှုဆွဲချက်ကိုဖတ်ပြခဲ့ပါတယ်။ဒါတလို့အမှုတမှုနဲ့သာဆွဲချက်တင်ထားပေမဲ့တခြားအမှုတွေနဲ့လည်းဆွဲချက်တင်ကောင်းတင်နိုင်တဲ့အကြောင်းလဲတနည်းရှိသူကိုတရားခွင်ကနေပြန်ခေါ်သွားပြီးနောက်မှာပဲတရားစီရင်ကပြောဆိုလိုက်တာပါပူပေါင်းချက်စီသူတွေဖြစ်မတင်ကောင်းသူနှစ်ယောက်ကိုလည်းဖမ်းဆီးထားပြီးပတ်သက်မှုရှိမရှိနဲ့ပတ်သက်မှုအတိုင်းအတာတွေကိုသိနိုင်မှုရဲရဲကစုံစမ်းစစ်ဆေးနေပါတယ်။ဦးကြီးချုပ်ဂျက်ဆန်နဲ့အာဒမ်ကတော့နောက်ထပ်တိုက်ခိုက်မှုတွေကျူးလွန်မှုရှိနေချိန်မှာပဲတနသမားကိုအချိန်မီဖမ်းဆီးမိခဲ့တာဖြစ်တဲ့အကြောင်းဒီနေ့မနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ဂျီမာရဲ့အချမ်းဖက်တိုက်ခိုက်မှုကြီးဖြစ်နေတဲ့ဝန်ကြီးချုပ်ကပြောဆိုလိုက်ပြီးတနက်ကင်ဆောင်ခွင့်ဥပဒေကိုပြင်ဆင်မယ်လို့လည်းပြောပါတယ်။တနသမားမှာစီနီအော်တိုမက်တစ်တနက်နဲ့လည်းပါဝင်တနက်9လည်းရှိနေပြီးအားလုံးကိုတရားဝင်ဝယ်ယူထားတာဖြစ်တဲ့အကြောင်းလည်းဝန်ကြီးချုပ်ကပြောပါတယ်။တနသမားနဲ့ပူပေါင်းချက်စီသူဖြစ်မတင်ကားသူတွေအားလုံးဟာနယူးဇီလန်နဲ့ဩစတြေးလျနိုင်ငံတွေကအချမ်းဖက်ဝါဒီတွေဖြစ်စောင့်ကြည့်ခန့်စင်းမှာဆက်သွင်းစင်းတွင်ခံထားသူတွေမဟုတ်ကြောင်းလဲပြောဆိုကြတာပါ။ဩစတြေးလျဝန်ကြီးချုပ်စကော့မော်ရစ်ဆန်ကတော့တနင်္လာရှိသူစနေသမားဟာလက်ရဆုံးအချမ်းဖက်ဝါဒီဖြစ်ရည်ညွှန်းပြောဆိုခဲ့ပါတယ်။မနေ့ကလူပေါင်းရာနဲ့ချီဝှက်ပြဖို့ဗလီတွေမှာရောက်နေတော့ဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုကိုတော့တနင်္လာသမားက Facebook လူမှုကွန်ရက်မှာတိုက်ရိုက်ပြသခဲ့တာပါ။မော်စင်နေကိုရှုတ်ချထားပြီးရွှေပြောင်းချီချသူတွေကိုကြီးကျော်သူဖြစ်ပေါ်ပြထားတဲ့စာမျက်နှာ84မျက်နှာပါဝင်တဲ့လူပြည်မျိုးသားရေးဝါဒကြီးညာချက်ကိုလည်း Facebook မှာပဲပေါ်ပြခဲ့ပါတယ်။
နယူးဇီလန်နိုင်ငံ Christchurch မြို့ကဗလီနှစ်ခုပစ်ခတ်မှုနဲ့ပတ်သက်ပြီးတော့နယူးဇီလန်ပြည်သူတွေအတွက်ဝမ်းနဲ့စိတ်ကောင်းဖြစ်ရတယ်လို့အမေရိကန်အစိုးရအနေနဲ့လည်းအကူအညီပေးသွားမယ်လို့အမေရိကန်သမ္မတ Donald Trump ကပြောကြားလိုက်ပါတယ်။ဒါပြင်ဒီတိုက်ခိုက်မှုဟာအလွန်ကိုစိုးရွားတဲ့လူစုလိုက်အပြုံလိုက်တပ်ဖြတ်မှုဖြစ်တယ်လို့လည်းသမ္မတ Trump ကပြောပါတယ်။သမ္မတ Trump ကအခုလိုဝမ်းနဲ့ကပြောလိုက်တဲ့အချိန်ထဲမှာပဲလူပြည်မျိုးသားရေးဝါဒဟာစိုးရိမ်စရာချင်းချောင်းမှုဖြစ်လာနေတယ်ဆိုတာကိုတော့သူကငြင်းဆိုသွားခဲ့ပြီးတော့လူတို့ချို့မှာပဲဒီလိုမျိုးစိုးရင်စရာကောင်းတဲ့ပြဿနာတွေရှိနေတာလို့သူထင်ကြောင်းပြောကြလိုက်ပါတယ်။တောက်ကြနေကဗလီမာဝုတ်ပြူနေစဉ်အတွင်ဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုကြောင့်လူ49ယောက်သေဆုံးပြီးတော့ဒါဇင်နဲ့ချီတန်ရသွားခဲ့တာဖြစ်ပါတယ်။နယူးဇီလန်ဝန်ကြီးချုပ်ယက်စင်ဒါအာဒန်ကတော့နယူးဇီလန်နိုင်ငံမှာသေဆုံးမှုအများဆုံးဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုကိုပြစ်တင်ရှုတ်ချလိုက်ပြီးတော့ဒါဟာအကြမ်းဖက်ဝါဒကိုဆွဲကင်တဲ့တိုက်ခိုက်မှုဖြစ်တယ်လို့ပြောကြလိုက်ပါတယ်။အင်ဂျီလိုရဲ့အမျိုးသားလုံခြုံရေးချန်ပီယံဂျွန်ဘောဒန်ကလည်းဒီပစ်ခတ်မှုဟာအကြမ်းဖက်တိုက်ခိုက်မှုအမုန်းတရားကိုအခြေခံပြီးကျူးလွန်တဲ့ရာဇဝတ်မှုဖြစ်ပုံရတယ်ဆိုပြီးတော့ပြောပါတယ်။အမေရိကန်အစိုးရအနေနဲ့နယူးဇီလန်အစိုးရအာဏာပိုင်အနေနဲ့ရောအိမ်မှာရှိတဲ့အမေရိကန်တန်ယုံနဲ့ရောဆက်သွယ်ပြောဆိုတာတွေရှိနေပြီးတော့ဒီဖြစ်ရတဲ့ပတ်သက်ပြီးတော့လည်းအနီးကပ်စောင့်ကြည့်နေတယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်ခင်ဗျာ။
မတော်တဆမှုတွေကြုံခဲ့တဲ့ Boeing 737 Max အမျိုးအစားလေယာဉ်တွေအတွက်အစင်းမြင့် software တစ်ခုကိုကုမ္ပဏီကသတင်းတစ်ပတ်ကနေ၁၀ရက်အတွင်းတရားဝင်ထုတ်ဖို့ရှိနေတဲ့အကြောင်းသတင်းတွေထွက်ပေါ်လာပါတယ်။လူများပြားသိဆုံးခဲ့ရတဲ့တနင်္ဂနွေနေ့က Ethiopia လေကြောင်းပိုင်လေယာဉ်ပျက်ကျမှုနဲ့ပြီးခဲ့တဲ့နှစ်အောက်တိုဘာလတွင် Indonesia နိုင်ငံက Lion Air လေကြောင်းကလေယာဉ်ပျက်ကျမှုနှစ်ခုစလုံးမှာမတော်တဆဖြစ်ခဲ့တဲ့လေယာဉ်တွေက737 Max အမျိုးအစားလေယာဉ်တွေဖြစ်ပါတယ်။ software တစ်ခုကိုအစင်းမြင့်ထုတ်လုပ်မဲ့သတင်းကိုတော့အမြင့်ဖော်လို့သူသတင်းအရင်းမြစ်နှစ်ခုကိုကိုးကားပြီး AFP သတင်းဌာနကအရင်ဆုံးဖော်ပြလိုက်တာပါ။ Ethiopia နဲ့ Lion Air လေကြောင်းလိုင်းတွေကမတော်တဆမှုနှစ်ခုစလုံးမှာလေယာဉ်ထွက်ခွာပြီးမိနစ်ပိုင်းအတွင်းမှာပဲပြစ်ချခဲ့ပြီးလေယာဉ်ပေါ်မှာလိုက်ပါလာသူအလုံးသေဆုံးခဲ့တဲ့အတွက်ချွေးမှုပြဿနာကတူညီနေတဲ့ပုံလည်းရပါတယ်။ Ethiopia လေကြောင်းပိုင်းလေယာဉ်ပြစ်ချပြီးနောက်တစ်နေ့မှာပဲ Boeing ကုမ္ပဏီကထုတ်ပြန်တဲ့ကြေညာချက်မှာတော့ 737 Max အမျိုးအစားလေယာဉ်တွေအလုံးတွေအစီအမံ software တစ်ခုမကြခင်သတင်းပတ်တွေမှာတက်ဆင်သွားမှာဖြစ်တဲ့အကြောင်းပြောဆိုထားတာပါ။ Lion Air လေကြောင်းပိုင်းလေယာဉ်မတော်တဆမှုဖြစ်ခဲ့ပြီးနောက် software တွေထုတ်လုပ်ဖို့လွန်ခဲ့တဲ့လတွေမှာကလေးကကျိုးပန်းနေတဲ့အကြောင်းလည်း Boeing ကုမ္ပဏီကပြောပါရဲ့။ Beijing လုံခြုံမှုရှိပြီးသားဖြစ်တဲ့လေယာဉ်တွေမှာ software တစ်ခုပုံမလုံခြုံမှုပေးနိုင်မှာဖြစ်ကြောင်းလည်းကြေညာချက်ကဖော်ပြခဲ့တာပါ။လူပေါင်း159ယောက်သေဆုံးခဲ့ရတဲ့ Ethiopia လေကြောင်းပိုင်းလေယာဉ်ကပြန်ဆန်းမှုမှတ်တမ်းတင်ခရီးရနဲ့အတမ်းမှတ်တမ်းတင်ခရီးရတွေကိုတော့ပြည်ထောင်နိုင်ငံကလေကြောင်းလုံခြုံရေးဆိုင်ရာကျွမ်းကျင်သူဖွဲ့ထံမှစစ်ဆေးဖို့ပြဖို့ထားပါတယ်
။ပြီးခဲ့တဲ့တနင်္ဂနွေနေ့ကပြတ်ကျခဲ့တဲ့ Ethiopia လေကြောင်းရဲ့ Boeing လေယာဉ်တွေကအချက်လက်နဲ့အတန်တွေဖမ်းယူထားတဲ့ဒီ Black Box ခရီးရကိုစုံစမ်းစစ်ဆေးသူတွေမနေ့ကပဲစပြီးတော့ပြည်ထောင်နိုင်ငံမှာစစ်ဆေးနေကြပြီဖြစ်ပါတယ်။ Ethiopia အရာရှိတွေကစုံစမ်းစစ်ဆေးမှုကိုတရားဝင်ဦးဆောင်နေတာဖြစ်ပြီးတော့ပြည်ထောင်နဲ့ American နိုင်ငံကကျွမ်းကျင်သူတွေလည်းကူညီဆောင်ရွက်ပေးနေကြပါတယ်။ပြကြခဲ့တဲ့လေရဲ့အချက်လက်နဲ့ဖမ်းယူထားတဲ့အတန်တွေထွက်လာဖို့ကတော့ရက်အတော်များများကြာပါလိမ့်မယ်။လေပြကြလို့ဒီဆုံးရသူတွေအတွက်ဝန်ထဲကြောင့်ဒေါနယ်ဒေါန်ထရမ့်ကအီသီယိုးပီးယားဝန်ကြီးချုပ်အဘီအမတ်ကိုမနေ့တယ်လီဖုန်းမနေ့ကတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုခဲ့ပါတယ်။ဘာကြောင့်အခုလိုလေပြကြခဲ့လဲဆိုတာကိုတော့နိုင်ငံတကာအရက်ဖတ်လေကြောင်းပြန်ဆန်းရေးအာဏာပိုင်တွေအဖြေရှာတဲ့နေရာမှာအီသီယိုးပီးယားအစိုးရနဲ့ဒူအမေရိကန်ကအခိုင်အမာလှုပ်ဆောင်သွားမယ်လို့လည်းဒေါနယ်ထရမ့်ကပြောပါတယ်။တနင်္ဂနွေနေ့က Boeing 737 Max 8လေပြတ်ကျမှုကြောင့်လေမော်မှာပါသွားတဲ့လူ159ယောက်စလုံးသေဆုံးခဲ့တာဖြစ်ပါတယ်။လေပြန်သမ်းပြီးမချခင်မှာပဲဒီလေဟာပြတ်ကျသွားတာပါ။ဒီလိုအဖြစ်မျိုးဖြစ်ခဲ့တဲ့9လတုန်းကလည်းအင်ဒိုနီးရှားနိုင်ငံမှာဖြစ်ခဲ့လို့လေမော်မှာပါလာသူအလုံးသေဆုံးခဲ့တာဖြစ်ပါတယ်။ပြတ်ကျတဲ့လေမျိုးစားလဲတူနေတာကြောင့် Ethiopia နဲ့ American အပါအဝင်နိုင်ငံတော်များများကဒီလေမျိုးစားတွေကိုမပြန်သမ်းဖို့အမိန့်ထုတ်ထားပါတယ်ခင်ဗျာ။
အန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ You make us မြန်မာဘာသာအစီအစဉ်ရဲ့စနေနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အာဖဂန်နိုင်ငံမှာငြင်းငြင်းရဖို့လက်ထကမ်းလောက်တာလူတော်တွေအကြောင်းအမေရိကန်နဲ့တာလီဘန်သဘုံဖွဲ့ကကိုယ်စီရဲ့ဆွေးနွေးညှိနှိုင်းမှုတွေကိုရည်ညွှန်းပြီးပါကစ္စတန်ဝန်ကြီးချုပ်အမရခန်ကပြောလိုက်ပါရဲ့အမေရိကန်ဆွေးရတာဝန်ရှိသူတွေကလက်တွေ့ချက်ချက်တိုးတက်မှုတွေရတဲ့အကြောင်းပြောဆိုထားတဲ့တာလီဘန်တွေနဲ့တိုက်ရိုက်ဆွေးနွေးမှုတွေကိုစီစဉ်ပေးခဲ့တဲ့ပုံမှာလည်းပါကစ္စတန်နိုင်ငံကအမှတ်ယူပြောဆိုနေတာပါ။တာလီဘန်တွေနဲ့ဆွေးနွေးမှုတွေစတင်နေပြီဖြစ်တဲ့အတွက်အာဖဂန်နိုင်ငံကမိတ်ဆွေညီကိုတွေချမချန်ရင်ရက်တွေမှာငြင်းငြင်းချက်ချက်နေထိုင်နိုင်ကြတော့မှာဖြစ်တဲ့အကြောင်းပါကစ္စတန်နိုင်ငံအနောက်မြောက်ဘက်အာဖဂန်နိုင်ငံနဲ့နယ်စပ်လူမျိုးစုဒေသတစ်ခုဖြစ်တဲ့ဘာချောမှာမင်းတို့ကလူလူကိုမင်းကုန်းပြောချိန်မှာပါကစ္စတန်ဝန်ကြီးချုပ်ကပြောဆိုခဲ့တာဖြစ်ပါတယ်။အသေးစိတ်မပြောရင်လည်းညဉ့်ညဲရေးလုပ်ငန်းစဉ်ကနေဒေသတွေမှာတည်ငြိမ်မှုတွေ၊ကုန်သွယ်ရေးနဲ့စီးပွားရေးအောင်မြင်မှုတွေအထူးသဖြင့်စစ်တမ်းသိမ်းခဲ့တဲ့အာဖဂန်နိုင်ငံအနေနဲ့ကိုယ့်ခြေတော်ပေါ်ကိုယ်ရဲ့နိုင်ငံရဲ့လက်ထိဖတ်ပေါ်လာမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်
။ဆလိုဗာကီးယားနိုင်ငံမှာသမ္မတရွေးကောက်ပွဲပထမချော့ကိုဒီကနေ့ချင်းပနေပြီးတော့မဲဆန္ဒရှင်တွေလည်းမဲယုံကိုသွားပြီးတော့မဲဖိနေကြပြီဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာထိတ်ကနေဥဆောင်နေတဲ့သူနှစ်ယောက်ကတော့အသက်45နှစ်အရွယ်သဘောပေါက်ဝင်းကျင်ဆိုင်ရာရှိနေဇိုဇနာကပူတိုဗနဲ့အသက်52နှစ်အရွယ်မာရိုဆာကိုဗစ်တို့ဖြစ်ပါတယ်။သဘောပေါက်ဝင်းကျင်ဆိုင်ရာရှိနေဇိုဇနာကပူတိုဗကတော့လင်းနူးချင်းစုံမဲ့သူတွေရဲ့အခွင့်အရေးကိုထောက်ခံပြီးတော့အကူအညီဖျက်ချတာကိုစလိုဗာကီးယားနိုင်ငံကတားမြစ်တာကိုလည်းစန့်ကျင်တဲ့သူဖြစ်ပါတယ်။2018ခုနှစ်မှာတော့သူမဟာသဘောပေါက်ဝင်းကျင်အရေးတက်ကြွလှုပ်ရှားသူတွေကိုနှိမ့်စင်ချီးမြှင့်တဲ့ဂိုးမန်သဘောပေါက်ဝင်းကျင်ထိန်းသိမ်းစုကိုရရှိခဲ့တာပါ။မာရိုဆက်ကိုဗစ်ကတော့ဥရောပကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌဖြစ်ပါတယ်။သူကိုလက်ရှိအာဏာရ Smart SG ပါတီကထောက်ခံထားပြီးတော့သူကတော့အစဉ်လာအတိုင်းမိသားစုအရေးကိုဦးစားပေးတဲ့မူဝါဒတွေပေါ်မှာအခြေခံပြီးတော့မ မဲဆွယ်စည်းရုံးနေတာဖြစ်ပါတယ်ဒီရွေးကောက်ပွဲကိုစုစုပေါင်း73ယောက်ဝင်ရောက်ရှင်ပြိုင်ကြတာဖြစ်ပြီးတော့ထိတ်ဆုံးကပြင်းနေတဲ့2ယောက်စလုံးလဲမဲရီအတွက်အများစုကိုရပြီးတခါတည်းနဲ့အနိုင်ရသွားဖို့တော့မရှိပါဘူးဒါကြောင့်သူတို့2ယောက်စလုံးဟာမတ်လ30ရက်နေ့မှာကျင်းပမယ်တမရရွေးကောက်ပွဲဒုတိယအကြော့မှာထပ်ပြီးတော့ပြန်ရဖို့လည်းရှိနေပါတယ်လက်ရှိတမရအန်ဒရီကစ်ကာကတော့ဒုတိယအကြိမ်တမရသက်တမ်း5နှစ်ကိုဝင်ရောက်ရှင်ပြိုင်ခြင်းပြီးပါဘူးတကယ်လို့သာကပူတိုဘောတာအနိုင်ရခဲ့မယ်ဆိုရင်တော့သူမဟာစလိုဗာကီးယားနိုင်ငံရဲ့ပထမဆုံးအမျိုးသမီးသမ္မတဖြစ်လာမှာဖြစ်ပါတယ်ခင်ဗျာ
ရုရှားက2018ခုနှစ်မှာယူကရိန်းသင်္ဘောတုံးစင်းကိုတက်ခဲ့ခဲ့တာခရိုင်းမီးယားဒေသကိုရုရှားပိုင်ပြည်သွသွင်းခဲ့တာပြီးယူကရိန်းနိုင်ငံရှေ့ပိုင်းကရုရှားရဲ့လူရည်တွေပေါ်အမေရိကန်ကနေဒါဥရောပသမဂ EU ကပိတ်ဆို့တံခတ်အရေးယူထားတာကိုငြင်းခံနေမှာမဟုတ်တဲ့အကြောင်းရုရှားကပြောလိုက်ပါတယ်ယူကရိန်းမှာရုရှားကရန်လိုတဲ့လူရည်တွေဆက်ရှိနေတာကိုတုံ့ပြန်နေနေနဲ့ရုရှားနိုင်ငံကလူပုဂ္ဂိုလ်6ဦးနဲ့အဖွဲ့အစည်း8ခုကိုပြစ်မှတ်ထားအရေးယူလိုက်တဲ့အကြောင်းမနေ့ကလည်းအမေရိကန်ဘဏ္ဍာရေးဌာနကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါနိုင်ငံတကာမှာလိုက်နိုင်ရမယ့်စည်းကမ်းတွေကိုချိုးဖောက်နေပြီးယူကရိန်းနိုင်ငံရဲ့ချုပ်ချာကိုထိပါဖို့ရုရှားရဲ့ကျူးပန်းမှုတွေကိုတုံ့ပြန်မှုအတွက်အထိပ္ပယ်ပြေးသွားတဲ့ပြစ်မှတ်ထားတံခတ်မှုတွေကိုမဟာမိတ် EU ကနေဒါနိုင်ငံနေနဲ့ပူးတွဲအကောင့်ထဲပေါ်လိုက်တာဖြစ်ကြောင်းလည်းဘဏ္ဍာရေးဝန်ကြီးစတီဗ်မနူချင်းကကြေညာချက်မှာပြောဆိုထားပါတယ
်မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမြန်မာဆိုးရတက်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့ကြားလက်ရှိဖြစ်ပေါ်နေတဲ့ပဋိပက္ခနဲ့ပတ်သက်ပြီးတော့စိုးရိမ်မိတယ်လို့ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့ပြောရေးဆိုခွင့်ရှိသူစတီဖန်ဒူဂျာရစ်ကပြောလိုက်ပါတယ်ဒါပြင်မြန်မာလုံခြုံရေးတာဝန်ရှိသူတွေကိုတိုက်ခိုက်နေမှုတွေအပေါ်မှာကုလသမဂ္ဂအနေနဲ့ရှုတ်ချတယ်လို့ပြောကြလိုက်ပြီးတော့ဒီအတွက်ဒုက္ခရောက်သူတွေနဲ့သူတို့မိသားစုတွေအတွက်လည်းထပ်တူဝမ်းနည်းတယ်လို့မစ္စတာဒူဂျာရစ်ကတောက်ချာနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောလိုက်တာဖြစ်ပါတယ်ဒါပြင်တပ်မတော်ဘက်ကလေကြောင်းကိုအသုံးပြုနေတာတွေကလည်းအထူးစိုးရိမ်စရာဖြစ်ပြီးတော့အခုလိုအင်အားအဆမတန်သုံးပြီးတော့တုံ့ပြန်မှုကိုထိန်းချုပ်ဖို့လည်းလိုကြောင်းဒီပဋိပက္ခနဲ့ပတ်သက်တဲ့အပြစ်မဲ့ပြည်သူတွေနိုင်ငံတကာရဲ့လူသားချင်းစာနာမှုအကူအညီနဲ့လူခွင့်ရေးဆိုင်ရာဥပဒေအောက်မှာဘေးကင်းလုံခြုံမှုလူသားချင်းစာနာတဲ့အကူအညီတွေနဲ့တခြားရေးပါတဲ့အထောက်ပံ့တွေရဖို့ကိုနှစ်ဖက်လုံးကတာဝန်ယူဆောင်ရွက်ရလိမ့်မယ်လို့လည်းသူကပြောကြားလိုက်ပါတယ်ခင်ဗျာ
စနေနေ့နေ့ကရင်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံအနောက်ပိုင်းကလက်နက်ကိုင်ပဋိပက္ခတွေဖြစ်ပွားနေတဲ့ဒေသတွေမှာတော့ဒီရက်ပိုင်းတွေအတွင်းပြစ်ခတ်မှုတွေဇက်တိုက်ဖြစ်နေလို့ဒေသခံတွေအထူးကြောက်ရွံ့နေကြပါတယ်စနေနေ့ကတော့ချင်းပြည်နယ်ပလောဝမြို့နယ်တွင်တံတားဆောက်လုပ်ရေးလုပ်ငန်းခွင်သုံးအစိုးရပိုင်းကုန်တင်ဇက်သင်းမော်တစ်စင်းဟာလက်နက်ကိုင်အဖွဲ့တစ်ဖွဲ့ရဲ့ပြစ်ခတ်တိုက်ခိုက်တာကိုခံခဲ့ရပါတယ်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်တွေကလည်းတောက်ကြညတော့ကပြစ်ခတ်မှုတွေလုပ်ခဲ့လို့မြို့ထဲမှာထိခိုက်မှုတွေရှိခဲ့ပါတယ်။အဲ့ဒီဒေသအခြေအနေတွေကိုတော့ VOA သတင်းတောင်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်
။ချင်းမြင့်နယ်ပလောဝမြို့နယ်နမတာချေးရွာအုပ်စုတဲမောဝချေးရွာမှာဒလတာမြစ်တွင်းကကြောက်တော့ပလောဝကိုပြေးဆွဲနေတဲ့အစိုးရပိုင်း MV ရတနာဝင်းကုန်တင်ဇက်တင်မောတစီကိုဒီနေ့မနေ့ပိုင်းမှာလက်နက်ကန်အဖွဲ့တစ်ဖွဲ့ကနေဝင်ရောက်ပြစ်ခတ်ခဲ့တယ်လို့နမတာချေးရွာအုပ်ချုပ်ရေးအဖွဲ့ဝင်တူကပြောပါတယ
်။ဒဲတင်ပေါ်နယ်လာပေါ်တဲ့အချိန်မှာဒီရခိုင်တင်းတို့ AA ကဒီမနေ့7နာရီလေးစင်းလာလို့ရှိနေအေးမော်ဝီတော်ဒီပလန်နဲ့မြကင်းစင်းနဲ့ကနေပြစ်တာ။ဒဲလေးတမိလောင်သွားတယ်လို့ပြရတဲ့ပေမောဝါရွာအကြမ်းမကိုလက်နက်ကြီးနဲ့ပြစ်ကြတာပေါ့။
ဒီပြစ်ခတ်မှုကြောင့်အနီးနားရွာတဲမောဝချေးရွာဘက်ကလည်းလက်နက်ကြီးကြီးကြားရောက်ခဲ့တယ်လို့ဖြစ်စဉ်အခြေအနေကိုတော့တဲမောဝရွာသားကိုမောင်ရွှေကအခုလိုပြောပါတယ်။
ဒီမမီးတော့ကဒီလိုကလောက်ချားတဲ့ပြည်တံရောကြားလိုက်တယ်။ကရဏမင်းနောက်ဖက်ကလေးပြ။ဟိုကကပလဝကဒါအလုတ်ဆိုင်ကကုန်တင်ဒီမဒီမောရောပြည်စီမောရောအခုထိဒီတိုင်းမမီးလောင်နေတော့မယ်။မီးကိုထွက်နေတော့မယ်။ဒီတားရာထိခိုင်လို့ရရှိရလူတယောက်လောက်ချားရဲ့မိုင်းကြီးဟာမခုံလာလေးလားနည်းနည်းလေးပေါ့ရုံပဲ။ရတဲ့လာလေဟိုကလောက်ချာကြီးတစ်ခုလောက်ရှိတယ်ရွာသားလုံးကအကုန်လုံးကြောက်နေကြတယ်လေကြေးလွားရင်းရင်းနဲ့အဲဒီမှာပုံနေကြတယ
်ဒီပြစ်ကမှုဟာရခိုင်တပ်မတော်လက်ချက်လို့ဒေသခံတွေကယူဆနေကြတယ်လို့ရခိုင်တပ်မတော်ဘက်ကဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရရှိခဲ့ပါဘူးဒါအပြင်မြမတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့စည်ရေးတင်းမာနေစေဖြစ်တဲ့ရခိုင်ပြည်နယ်မြောက်ဦးမြို့တင်းမာလဲတောက်ကြနေညဘက်စံတိုင်းကနေမိုးလင်းပေါက်ထိပြစ်ကမှုဖြစ်ပွားခဲ့တာပါပြကမှုအချိန်ဒီကတော့မြောက်ဦးမြို့ခံခိုင်မင်းတူကခုလူပြောပါတယ
်တင်နိုင်ခွေးလောက်မှာပေါ့နော်မြောက်ဦးရေးစကဲကစားပြီးတော့ပိုက်တယ်ပေါ့လက်နဲ့ကြည့်ပေါ့ပြီးတော့ကင်မရာသုံးခုခုရဲ့940ရဲ့နောက်ပြီးတော့ခရိုင်ရေးတဲ့ခါကအကုန်လုံးသိကြလာမယ်ပြစ်တယ်ဆိုတာလည်းကိုပြန်လည်းပြတာလည်းမဟုတ်ပါဘူးသူမြောက်ဦးမြို့ထဲကိုပဲဒီလက်နဲ့တည်းအကုန်လုံးကြားတယ်ပြက်စီကြတော့အိမ်တော်တော်များများရှိပါတယ်ဆိုအိမ်ဒီမှာပေါက်ကြီးတော့တာတွေနော်ဒီကြလို့ပေါက်ကြီးတော့နောက်ပြီးတော့ဒီတင်ရရတဲ့သူတွေရှိရနောက်ပြီးတော့ဒီ
ยาวมีปียาเอริชูเนี่ยจริงจะคิดว่าอะไรสิเนี่ยแต่ไหนไหนเราเจอที่ว่าเช่นเช่นเนี่ยเป็นเจ้าอย่างเดียวเลยไหนงานไหนเราเจอมาคือมาปีจ้าวที่พิการมือว่าแต่เพื่อนแล้วกันแต่พวกเนี่ยนับเพื่อนเปลี่ยนแปลงเปลี่ยนแต่ไต้หวันปงสามหกเว้ยเปลี่ยนแต่ดูการเลยมีเท่ากับเจ้าเนี่ยตัวเจ้ามีเท่ามาสี่เดือนที่ร่างกายเนี่ยทุกเจ้าล้านในใจเลยลูกคำมินดูการเสพยาว่าเลย
ตัวเราเชื่อในกองเงินเราไม่เข้าบุญแต่กูเชื่อในการเงินไปจ้างมาเพราะที่ตัวเราเชื่อในการเงินไม่เข้าเป็นเงาอยู่ที่ผู้เว้ยกองหลวงบอกนั่นแหละกองที่จ่ายเราใช้กุ้ยพี่เราไม่เข้าบุญก็ตั้งแต่เราปูว่าเลยตั้งแต่เราจ่ายเราดีแต่เป็นปีงอไปบ่เนาะที่ตั้งแข่งเดี๋ยวกองหลวงจะจ่ายเราบ่เนาะเห็นเราดีก็มาจ่ายเราจ่ายอะไรนี่เลยบ่เนาะที่ลูกพี่ข้ามุกพี่เสนาปัตตุลู
เมื่ออุ้งยูเนอโชยมูเนตั้มรอดเรียมันพิจารณาอีพอตุยมูกุเสตัวเข้าไปเมื่ออุ้งนักขันพิสูจน์ไม่ใช่แค่บาบูที่ยังไปด้วยยังขันพี่เนจ้าตัวปนยมยูเนดูเป็นมายังขันตั้มรอดอีเนยังมาตั้มรอดดูจ้าสี่ปีนั้นว่าพี่ป้อนเนี่ยดูไปเลยยังต้องมีตั้งขยะเรื่องที่พี่ป้อนเนี่ยรับวะที่ลูกพี่ป้อนเนี่ยตั้งป่วยจูซะเจ้ายังขันพี่เนงามยูเนเนชิมีเนเปล่าว่ามยูเนเทมาสิบปีตั้งช่องเนี่ยอุ้ยนักตั้งขันชินีบิลูยังขันพี่เนลุตโตกูสเ
Bangladesh ဘက်ကို ထွက်ပြေးသွားတဲ့ Rohingya ဒုက္ခသည်တွေကို Bangladesh အစိုးရကကျွန်းတကျွန်းပေါ်မှာပြောင်းရွှေ့နေရချဖို့ season နေတဲ့သတင်းတင်ဆက်ပေးခြင်းပါတယ် Bangladesh အစိုးရဘက်ကလာမယ့် April လောက်မှာတော့ Bangladesh နိုင်ငံပင်လယ်ဝက Basanta ကျွန်းစီကို Rohingya ဒုက္ခသည်တွေကိုပြောင်းရွှေ့နေရချမယ့်ကိစ္စဟာ သူတို့အတွက်ရေပေးအန္တရာယ်ရှိနိုင်လို့ Rohingya ဒုက္ခသည်တွေဘက်ကလုံးဝလက်မခံဘူးလို့ပြောဆိုပါတယ် စခန်းတာဝန်ရှိတဲ့သူတွေဘက်က အတင်းအဓမ္မပြောင်းရွှေ့လာမှာကိုမလိုလားသလို ဖြစ်နိုင်ရင်တော့သူတို့မြန်မာနိုင်ငံကိုပဲဘေးအန္တရာယ်ကင်းကင်းနဲ့ပြန်ကျင်ကြတယ်လို့လည်းပြောပါတယ် Rohingya ဒုက္ခသည်တွေကိုဆက်သွယ်မေးမြန်းထားတာကိုအပြည့်အစုံတင်ဆက်ပေးခြင်းပါတယ်။ ပြီးခဲ့တဲ့2019ဩဂုတ်လကုန်ပိုင်းတုန်းကရခိုင်ပြည်နယ်မြောက်ပိုင်းကနယ်စပ်ရဲလုံခြုံရေးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့အာအက်စ်ရိုဟင်ဂျာလက်နက်ကိုင်တပ်ဖွဲ့ကိုစစ်တပ်နဲ့မြန်မာလုံခြုံရေးတပ်ဖွဲ့တွေဘက်ကနယ်မြေအတွင်းလိုက်လံရှင်းလင်းရမှာတော့အသက်အန္တရာယ်ဆိုးရင်ရတဲ့အတွက်တင်းချီတဲ့ရိုဟင်ဂျာမွတ်စလင်တွေဟာအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင် ကျွန်တော်တို့နိုင်ငံသားခွင့်ရေးပါဝင်အခြေခံလူခွင့်ရေးသူတို့ရဲ့ဘေးကင်းလုံခြုံရေးအတွက်စိုးရိမ်ချက်တွေရှိနေစေမို့နေရာချင်းပြည်ရေးအစီအစဉ်ကတောင်းနေနေစေဖြစ်ပါတယ်ရိုဟင်ဂျာဆိုတဲ့အတုံးကိုလက်မခံတဲ့မြန်မာအစိုးရဘက်ကတော့သူတို့ဘက်ကဒုက္ခတွေတွေပြန်လည်လက်ခံရေးအစဉ်သင့်မယ်လို့ဆိုထားပေမဲ့တကယ်လက်တွေ့မှာတော့ဒုက္ခတွေတွေနေရပြန်အခြေချရေးအကောင့်ထဲမပေါ်နိုင်သေးတဲ့အန Lu, Bangladesh Suya Baka Pioware. Bahasanja Jonha, Tanu John John Chilu, Yeta Lare Chema, Pilari Y Nimyo Nina, Monai B and Yeri Joya Nine Adwe, Adanya Bigu Suin Jalu, Dokaderi Beduma Madwalu Jabu, Lu Bangladesh Nanga, Kos Baza Ani Balukali Dokades Kani Ruhinja Dokade Uislanga Pioware.
ແລະມາຊິໂຕວ່າຈົ່ງເຈົ້າອະຊີຫຼົ່ນແມ່ນເລີຍເຂົາປຽດາຊິວ່າແດ່ບັງລາດેશມາເດບາເນາະເຈົ້າເຮົາວ່າດົກຂະດີຍາໂຕຍິນມາບາຈົ່ງເຮົາຊິເອີ້ຊົວຊິເດຍະອະເລບໍ່ມາຈາລະໂຕວ່າມົງໄນຈາຍຍິນຊຸນາມີເດບາເດອີ່ປໍລາແມ່ຊິອະເຕອັນເດຊິນັນເດອັດໄວຈອງເຈົ້າລຸນຍາດົກຂະດີຍາເອີ້ຊົງໂຕວ່າໂຕຍາອະລົງຊຸນີບາເດ အကွာတော့သူကဒုက္ခကိုစကားလေးကြည့်ရဒုက္ခကိုဒီအဲ့ဒီဆုံးကတော့အဲတော့တွားရမယ်မတွားလို့မရဘူးအဲ့လိုပြောတယ်မိမိစံသားလေးနဲ့အဲ့ဒီဆုံးကိုတွားမယ်ဆိုရင်တများတို့ရဲ့ရေးကြအောက်ပင်တွေဒီလိုဆုံးဆုံးပြင်မယ်ငါတစ်ချက်လေးတာကိုလည်းကျွန်တော်တို့ဒီရတော့ပြရပကောအင်ဂျီဝါဖွဲ့စီတော့ဖွင့်ဆောင်ရပါမယ်ဆိုကြလေစိုက်တွန်းတာရှိတယ်ဒါပေမဲ့ဒုက္ခကိုတကားတော့တဝူးတယောက်မှတွားဖို့စီလားခံစားမရ
ဒုက္ခသည်စခန်တာဝန်ရှိသူတွေကိုကြီးကယ်ဆေးအဖွဲ့တွေကနေတဆင်ဘင်္ဂလားဒေ့အစိုးရကိုတောင်းဆိုသွားမယ်လို့ရိုဟင်ဂျာဒုက္ခသည်ဦးမျိုးတန်ကပြောပါတယ်။
ဒီကတော့ကျွန်တော်တို့ကတက်နိုင်တယ်လို့သူတို့မဆွေးနွေးဖို့ကျွန်တော်တို့ဒီမှာဟာလို့ဒီစစ်ကြီးကတော့ပေါ်ကတဲ့ကော်မတီရဲ့ချစ်တဲ့ဒီတော့ဒီမှာဒုက္ခသည်သခင်အလိုက်ခေါင်းဆောင်ရေးချစ်တဲ့ဒီတော့သူတို့ဒီမြင်လိုက်တဲ့ဆွေးနွေးဆွေးနွေးဆွေးနွေးပြီးတော့သူတို့ဆွေးနွေးကြတယ်တန်းနိုင်ကြလို့လို့ချောင်းနေနေလို့ဒီမှာရအောင်အားလုံးစီအိမ်မှာဒုက္ခတွေတရားမအိမ်မှာမပေါ်အာ
ကျင်းလို့ဘာလို့လဲဆိုတော့အဲ့တော့အဲ့ကျိုးမှဆိုလို့ရှိရင်ဘဝအမေကန်ဂျာမန်ချူသူတို့ပြောတာက floating island နဲ့ floating island ဆိုတော့အဲ့ဒါကျွန်တော်ဒုက္ခဆိုတဲ့တရားမအိမ်မှာအဲ
ဒုက္ခသည်တွေကတချို့ကတော့မြန်မာနိုင်ငံကသူတို့အတွက်လူမျိုးရေးအာမခံချက်မပေးနိုင်ဘူးဆိုရင်အဲ့ဒီကျွန်းပေါ်မှာသွားနေပါမယ်လို့ပြောပေမဲ့ဥယီစလန်တို့လူရိုဟင်ဂျာဒုက္ခသည်တွေကတော့ဘေးအနေနဲ့ကင်းကင်းနဲ့သူတို့နေရာချင်းပြန်ရေးကိုပဲဆောင်ရွက်ပေးစေချင်ပါတယ်လို့ပြောပါတယ်
။အဲ့ဒါကြောင့်မလို့ကျွန်တော်တို့ဒုက္ခသည်တွေကအဲ့ဒီကျွန်းကိုသွားမယ်ချင်အလုံးသိနေပါတယ်။ကျွန်တော်ကနိုင်ငံတကာနဲ့ကုလသမဂ္ဂအဖွဲ့ကြီးကိုကျွန်တော်ကဒါတွေကျွန်တော်တို့ပေါင်းဆောင်ပေးချင်ပါတယ်။ဒါကြောင့်ကျွန်တော်တို့ရဲ့အခွင့်အရေးနဲ့နော်လုံကျော်ရအစီအမံနဲ့ကျွန်တော်ရဲ့နည်းနည်းနိုင်ငံကိုဆန်တော့ကြည့်လို့ဆန်တာရတဲ့ကျွန်တော်မှအများကြီးရှိပါတယ်။ကုလသမဂ္ဂအတွေ့အကြုံနဲ့မြစ်ကြီးဟင်းလေးတီးမှလည်းကျွန်တော်ရဲ့ပြည်နယ်ဆင်းရဲပွဲမှာပို့ကိုတည်ကြတာရှိတယ်။သူစုတိုင်းအားတော့အဲ့ဒီကျွန်းကိုတွားရောက်ပြီးတော့လေးလာပြတာလည်းရှိပါတယ်။နောက်ဒုက္ခတွေရဲ့ဆန်တာရောအဲ့ဒီဘက်ကိုတွားဖို့ဆန်တာရောလုံးဝအခွင့်အရေးရှိတာကိုသိရပါတယ
်။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းလေးစီကိုတွားရောက်လေးလာခဲ့တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ယဟီလီကိုရိုင်းဒီကျွန်းကိုတွားကြည့်ခဲ့ပြီးတော့ဒီကျွန်းဟာလူနေဖို့တင့်တော်တယ်လို့မယူဆဘူးလို့ဆိုထားပါတယ်။အလားတူပဲအဲ့ဒီကျွန်းကိုရောက်ခဲ့တဲ့ဘင်္ဂလားဒေ့ရှ်သတင်းတောက်တစ်ယောက်ကလည်းဖောက်ထားတဲ့လမ်းတချို့တောင်ရေတက်လာရင်ရေအောက်ရောက်သွားလို့ဒီကျွန်းဟာလူနေဖို့မတင့်ဘူးလို့ဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရဘက်ကတော့ဘသူတွေကဘာပဲပြောပြောဒီကျွန်းပေါ်မှာဒုက္ခသည်တွေပျောက်ရွှင်နေရချထားရေးအတွက်ဆက်ပြီးလှုပ်ဆောင်သွားမယ်လို့ပြောဆိုထားပါတယ်ရှင
်။ဒေါက်တာရှင်များရှင်ရေယာစီမံခန့်ခွဲမှုဥပဒေအရရေယာတွေကိုတရားဝင်ပိုင်ဆိုင်တောင်းလျှောက်ထားဖို့တတ်မှတ်ထားတဲ့နောက်ဆုံးရက်ကတော့ဒီသတင်းပတ်ထဲမှာပဲကုံဆုံးသွားပါပြီ။ရေလွတ်ရေလက်နဲ့ရေရင်စီမံခန့်ခွဲမှုဥပဒေကြောင့်အစဉ်အဆက်စိုက်ပျိုးလုပ်ကိုင်ပိုင်ဆိုင်ရတဲ့ရေယာတွေလက်လွတ်ဆုံးရှုံးသွားမှာအရေးယူခံရမှာကိုဒေသခံတွေလူခွင့်ရေးလှုပ်ရှားသူတွေနဲ့ကုလသမဂ္ဂအရာရှိတွေကပါစိုးရိမ်မကင်းဖြစ်နေကြပါတယ်။နိုင်ငံတော်ဝန်ကရေယာတွေကိုစနစ်ကျစီမံခန့်ခွဲဖို့ပြဋ္ဌာန်းထားပေမဲ့စိုးရိမ်စရာဘလို့အကြောင်းရင်းတွေများရှိနေပါသလဲ။ဘာတွေပြင်ဆင်ဖို့လိုအပ်နေပါလဲဆိုတာတွေကို VOA ရဲ့စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါသောတာရှင်တွေအနေနဲ့ကိုယ့်ရဲ့စိုးရိမ်မှုတွေကိုပဲဖြစ်ဖြစ်ပြင်ဆင်ချင်တာတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ကိုလည်းဖိတ်ခေါ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးတိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင
်။ဒီကနေ့ညစီစဉ်တင်ဆက်မယ့်စနေညတဲ့ဒီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။အခုဆက်ပြီးတော့အိန္ဒိချင်းထိုင်းနိုင်ငံမှာမကြခင်ကျင်းပတော့မယ့်ရွေးကောက်ပွဲအတွက်ဒီမဲဆွယ်စည်းရုံးလှုပ်ရှားမှုတွေအကြောင်းသတင်းလွှာကိုတင်ဆက်ပေးကြပါမယ်။ထိုင်းနိုင်ငံမှာတော့လာမယ့်မတ်လ24ရက်နေ့ကျရင်ကျင်းပမယ့်အထွေထွေရွေးကောက်ပွဲအတွက်နိုင်ငံရေးပါတီကိုယ်စားလှယ်လောင်းတွေစည်းရုံးမဲဆွယ်နေကြပါတယ်။နိုင်ငံမှာဝင်ငွေတိုးစီရေးနဲ့လူမှုဘဝတွေတိုးတက်စေကိစ္စတွေကိုအဓိကထားပြီးတော့မဲဆွယ်နေကြတာပါဒီလိုမျိုးစီးရဲချမ်းသာကွာဟမှုတွေကိုတိုက်ဖြတ်မယ်လို့နိုင်ငံရေးပါတီတွေကကြေညာပေးမဲဆွယ်နေကြလို့ဒီပြဿနာကဘလောက်များကြီးနေတယ်လဲဆိုတာကိုတော့ AFP သတင်းကိုအခြေခံပြီးမတ်စုမြတ်မွန်ကတင်ပြပေးထားပါတယ်
ဘရင်တွေကစားကြတဲ့အားကစားနည်းလို့တင်စားပြောကြတဲ့ပိုလိုပြိုင်ပွဲကိုထိုင်းနိုင်ငံမှာမတ်လ24ရက်နေ့အထိကျင်းပနေပါတယ်တရုတ်နိုင်ငံအခြေဆိုင်ဟူရန်သူတေသနာအဖွဲ့ရဲ့အခုနောက်ဆုံးလေ့လာချက်အရထိုင်းနိုင်ငံမှာကတိကျွဲဘီလျံနာအယောက်90ရှိပါတယ်။ဒီအရေအတွက်ဟာပြင်သစ်ဂျပန်စင်ကာပူနိုင်ငံတွေမှာရှိတဲ့ဘီလျံနာအရေအတွက်ထက်ပိုများပါတယ်။ဘီလျံနာအများဆုံးရှိတဲ့နိုင်ငံစည်းရင်းမှာထိုင်းနိုင်ငံကနံပါတ် 6 ရှိပါတယ်။တစ်ချိန်တည်းမှာပဲထိုင်းနိုင်ငံရဲ့စည်းရဲချမ်းသာကွာဟမှုကလည်းအတော်ကိုကြီးပါတယ်။ဒါကြောင့်မတ်လ24ရက်တနင်္ဂနွေနေ့ကျင်းပမယ့်ရွေးကောက်ပွဲမှာလူဒန်းစားကွာဟမှုကအလေးပေးဆွေးနွေးမဲဆွယ်စရာဖြစ်နေပါတယ်။ရွေးကောက်ပွဲဝင်ကြမယ့်နိုင်ငံရေးပါတီတွေအားလုံးကဝင်ငွေတိုးစေရေးနဲ့မညီမျှမှုတွေကိုတိုက်ဖြတ်မယ်ဆိုတဲ့ကတိတွေပေးပြီးမဲဆွယ်နေကြပါတယ်။ Future Forward ဆိုတဲ့နိုင်ငံရေးပါတီသက်ရဲ့ခေါင်းဆောင်တရာထွန်ဆိုရင်အောက်ခြေလူဒန်းစားတွေစီအထီးသွားပြီးမဲဆွယ်နေပါတယ
်။ The gap between the rich and the poor in Thailand is among the worst in the world.According to Credit Suisse report, we are number 1.
ဖိုင်နန်ရဲ့စဉ်းစားနာကွာမှုကကမ္ဘာပေါ်မှာအဆိုးဆုံးဖြစ်ပါတယ်။ Credit Suisse ဘဏ်ကြီးရဲ့အစီရင်ခံစာအရဆိုရင်စီးပွားရေးမငြိမ်မျှဆုံးနိုင်ငံမှာထိုင်းကနံပါတ်1ဖြစ်နေပါတယ်။ဒါကနိုင်ငံအတွက်တကယ်ပြဿနာကြီးပါ။
ထိုင်းနိုင်ငံရဲ့ချမ်းသာကြွယ်ဝမှု80ရာခိုင်နှုန်းလောက်ကိုလူဦးရေရဲ့20ရာခိုင်နှုန်းလောက်ကသာထိန်းချုပ်ပိုင်ဆိုင်ထားတယ်လို့တချို့နိုင်ငံရေးပါတီတွေကလည်းထောက်ပြမဲဆွဲနေကြပါတယ်Future Forward Party ငေါဆောင်ကတော့အခုလိုလူမှုအတိုင်းဝိုင်းကြားမညီမမျှဖြစ်နေတဲ့ပြဿနာကြီးကိုဒီတိုင်းဆက်ထားရင်မတည်ငြိမ်မှုတွေဖြစ်လာလိမ့်မယ်လို့ပြောပါတယ
် The consequence of prolonging this problem would be the social stability I think people are upset
ဒီပြဿနာကြီးကိုရေရှည်မရှင်းဘူးဆိုရင်လူမှုအတိုင်းဝိုင်းမှာမတည်ငြိမ်မှုတွေဖြစ်လာပါလိမ့်မယ်လူတွေကသူတို့ဘဝအခြေအနေကိုစိတ်ညစ်နေကြတယ်လို့ကျွန်တော်ထင်တယ်တာမန်ပြည်သူတွေရဲ့ဘဝတွေတိုးတက်မလာတာဆယ်စုနှစ်နဲ့ချီကြာနေပြီမို့။ဘာကြောင့်ဒီလိုဖြစ်နေရကလဲဆိုတာနားမလည်နိုင်ဖြစ်နေကြပါတယ်
။တော်ဝင်မိသားစုအပေါ်တစ္ဆာခန်တဲ့နိုင်ငံရေးပါတီ၊စစ်တပ်ဖက်ရိမ့်တဲ့နိုင်ငံရေးပါတီနဲ့ဝင်းကြီးချုပ်ဟောင်းတက်ဆင်ရှင်းနာဝတ်ရဲ့နောက်လိုက်အများကြီးမလုံးတွေပေးတတ်တဲ့နိုင်ငံရေးပါတီတွေသာနိုင်ငံရေးလောကကိုလွှမ်းမိုးထားတဲ့ထိုင်းနိုင်ငံမှာတနာသောင်းရဲ့ Future Forward Party ကတော့လူထုအတွက်စဉ်စားရွေးချယ်စရာပါတီအသစ်ဖြစ်နေပါတယ်။ကိုယ်တိုင်ကဘီလီယံနာတတိယတယောက်ဖြစ်တဲ့တနာထွန်ကိုလည်းထိုင်းလူငယ်လူလတ်ပိုင်းတွေကတော်တော်လေးထောက်ခံအားပေးကြပါတယ်။သူသာဝင်ကြီးချုပ်အဖြစ်ရွေးခံရမယ်ဆိုရင်အောက်ခြေလူတန်းသားတွေအတွက်အခွင့်အလမ်းပွင့်စေဖို့စနစ်ပြောင်းမယ်လို့တနာထွန်ကပြောပါတယ်
။ Middle class, the middle class people they don't have access to opportunities. They don't have access to capital. So the it is
လူလတ်တန်းသားတွေအနေနဲ့ကအခွင့်အလမ်းတွေကိုလက်လန်းမမိနိုင်ကြပါဘူး။အရင်းနှီးမတည်ဖို့အခြေအနေမပေးကြပါဘူး။အဲဒါကြောင့်စနစ်ကြီးကိုအသေးချာစီမံခန့်ခွဲနိုင်ဖို့သိအရေးကြီးပါတယ်။ဈေးကွက်မှာလဝက်ကြီးအုပ်ထားကြတဲ့စနစ်ကိုဖျက်ဆီးပစ်ဖို့လိုပါတယ
်။ရွေးကောက်ပွဲမဲဆွယ်ကလေးတွေကလက်တွေဘလောက်ဖြစ်လာမလဲဆိုတာကတော့အခုအချိန်မှာကြိုတင်ပြောဖို့စောနေပါသေးတယ်။ထိုင်းနိုင်ငံမှာစစ်အစိုးရအာဏာသိမ်းခဲ့ပြီးတဲ့နောက်9နှစ်အတွင်းပထမဆုံးကျင်းပမဲ့အထွေထွေရွေးကောက်ပွဲဝင်ဖို့နိုင်ငံရေးပါတီတွေအကြိတ်အနဲ့မဲဆွယ်နေကြချိန်မှာထိုင်းလူမှုအတိုင်းအဝိုင်းတွေကလူနည်းစုထိတ်တန့်အလွာလူချမ်းသာတွေကတော့ဝေကောင်းဆလာရီဝဲရှမ်ပင်ရက်တောက်ပြီးပိုလိုကစားပွဲကိုကြည့်နေကြပါရဲ့ရှင်
။မဆုမြတ်မွန်တင်ပြပေးခဲ့တာဖြစ်ပါရဲ့ရှင်။စနေညနေခင်းရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲ။ VOA ကနေပြီးတော့ဒီစနေညနေခင်းအစီအစဉ်တွေကိုလှိုင်းဒိုမီတာ19.25တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။နောက်2နာရီကြာည9နာရီကနေ10နာရီထိအစီအစဉ်တွေမှာတော့မြန်မာတခွင်အစီအစဉ်သတင်းနောက်မဆုအစီအစဉ်နဲ့စနေညဒဲလီလိုက်ဆွေးနွေးခန်းတွေကိုတင်ဆက်ပေးဖို့ရှိပါရဲ့ရှင်။ခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးကတလဲကြီးညာပေးပါမယ်ရှင်
။နယူးဇီလန်နိုင်ငံ Christchurch မြို့ကမွတ်စလင်ပြည်နှစ်ခုမှလူ49ယောက်တည်ဆုံးရတဲ့အစုလိုက်ပြုံးလိုက်ပြစ်ခတ်မှုမှာအဓိကတရားခံဖြစ်တဲ့သူကိုဒီနေ့ရုံးထုတ်ပါတယ်။လူယူမျိုးသားရေးဝါဒီဖြစ်သူကိုသူချင်းညာထားတဲ့အသက်28နှစ်အရွယ်အော်စတြေးလျနိုင်ငံသား Brandon Tarrant ကိုလက်နက်ကင်ဆောင်ရွက်ခွင့်ချန်ပြီးရုံးထုတ်ခဲ့တဲ့ Christchurch တရားခွင်မှာတော့တရားသူကြီးကလူသတ်မှုဆွဲချက်ကိုဖတ်ပြခဲ့ပါတယ်။ပြည်ခဲ့တဲ့နေ့ဦးနေနေကပြတ်ချသွားခဲ့တဲ့အီသီယိုးပီးယားလေရောင်းရဲ့ဘုံရင်းလေရင်ကအချက်လက်နဲ့တန်တွေဖမ်းယူထားတဲ့ခရီးရတွေကိုစုံစမ်းစစ်ဆေးသူတွေမနေ့ကဆက်လို့ပြည်သင့်နိုင်ငံမှာစစ်ဆေးနေပါတယ်။အီသီယိုးပီးယားရာရှိတွေကစုံစမ်းစစ်ဆေးမှုကိုတရားဝင်ဦးဆောင်နေပြီးပြည်သင့်နဲ့အမေရိကန်ချင်းချင်းတွေကအကူအညီပေးနေကြတာပါ။အာဖဂန်နိုင်ငံမှာငြိမ်းချမ်းရေးအရလက်ထက်ကန်းသာလူရောတဲ့အကြောင်းအမေရိကန်နဲ့တာလီဘန်သဘုံဖွဲ့ကကိုဇော်ရီရဲ့ဆွေးနွေးညှိနှိုင်းမှုတွေကိုရင်းညွှန်းပြီးပါကစ္စတန်ဝန်ကြီးချုပ်အမရခန်ကပြောလိုက်ပါတယ်အမေရိကန်ဆိုရတာဝန်ရှိသူတွေကလက်တွေ့ချက်ချတိုးတက်မှုတွေရတဲ့အကြောင်းပြောဆိုထားတဲ့တာလီဘန်နေနဲ့ဓာတ်ရိုက်ဆွေးနွေးမှုတွေကိုစီစဉ်ပေးခဲ့တဲ့ပုံမှာလည်းပါကစ္စတန်နိုင်ငံကအမှတ်ယူပြောဆိုနေတာပါရုရှားနိုင်ငံက2018ခုနှစ်မှာယူကရိန်းတမောတုံးစင်းကိုတိုက်ခိုက်ခဲ့တာခရိုင်းမီးယားဒေသကိုရုရှားပိုင်းအဖြစ်သွတ်သွင်းခဲ့တာတွေဖြင့်ယူကရိန်းနိုင်ငံရှေ့ပိုင်းကရုရှားရဲ့လူရည်တွေပေါ်အမေရိကန်၊ကနေဒါ၊ဥရောပသမဂ္ဂ EU တို့ကပိတ်ဆို့တံခါးအရေးယူထားတာကိုငြင်းခံနေမှာမဟုတ်တဲ့အကြောင်းရုရှားကပြောလိုက်ပါတယ်။ယူကရိန်းမှာရုရှားကရန်လူတွေလူရည်တွေဆက်ရှိနေတာကိုတုံ့ပြန်နေနေနဲ့ရုရှားနိုင်ငံကလူပုဂ္ဂိုလ်6ဦးနဲ့အဖွဲ့အစည်း7ခုကိုပြစ်မှတ်ထားအရေးယူလိုက်တဲ့အကြောင်းမနေ့ကပဲအမေရိကန်ဗန်နာရေးဌာနကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။
စနေညနေခင်းရဲ့နောက်ဆုံးသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပ်ပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Zubel Edaris ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ Flightometer 19.25 32.51 နဲ့ Flightometer 190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါသည်ရှင
် This program has come to you from the Voice of America, Washington. Thank you.